မင်္ဂလာပါရှင် ISP မြန်မာရဲ့ Pocket အစီအစဉ်ကနေပြန်လည်ကြိုဆိုလိုက်ပါတယ်ဒီပတ်မှာတော့မေ14ရက်နေ့ကရခိုင်ပြည်နယ်စစ်တွေမြို့အနီးကိုဗဟိုပြုပြီးတော့တိုက်ခိုက်သွားခဲ့တဲ့ဆိုင်ကလုန်းမုခါနဲ့ပတ်သက်ပြီးမြန်မာနိုင်ငံအတွက်အရေးတကြီးစစ်ဆေးတဲ့အချက်တွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်မကတော့မဆောင်ရနဲ့ပြည်ကျော်ဖြစ်ပါတယ်ကျွန်မနဲ့အတူဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူကတော့ ISP မြန်မာရဲ့သူတေတီတဦးဖြစ်တဲ့ကိုကျော်ထအောင်ပဲဖြစ်ပါတယ်ကိုကျော်ထအောင်မင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗ
ျဆိုတော့ပြီးခဲ့တဲ့ရက်ပိုင်းကတိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမိုကာဟာမြန်မာနိုင်ငံအတွက်တော့အတော်လေးကိုအပြတ်စွာပြင်းထန်တဲ့မုန်တိုင်းဖြစ်မယ်လို့ပြောနိုင်ပါတယ်2008ခုနှစ်ကတိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းလာကင်နောက်ပိုင်းမှာဖြစ်ပွားခဲ့တဲ့မုန်တိုင်းတွေထဲမှာဒီမုန်တိုင်းကအတော်လေးလည်းပြင်းထန်ပါတယ်အချက်လက်တွေအရပြောမယ်ဆိုရင်လဲဘင်္ဂလားပင်လယ်အော်မှာဖြစ်ပွားခဲ့တဲ့မုန်တိုင်းတွေထဲမှာဒါဟာတတိယအကြိမ်မြောက်ကတ္တဂိုရီ5အဆင့်ရှိတဲ့မုန်တိုင်းလို့လည်းပြောကြပါတယ် UN OCHA ရဲ့ထုတ်ပြန်ချက်တွေအရဆိုရင်လည်းဒီမုန်တိုင်းဟာမြန်မာနိုင်ငံအတွင်းကလူဦးရေ 5.4 သန်းလောက်မုန်တိုင်းတံကိုခန်းဆားခဲ့ရပြီးတော့လူဦးရေ 3.2 သန်းဟာဆိုရင်လည်းလူသားချင်းစာနာမှုအရေးပေါ်အကူအညီကိုလိုအပ်နေတယ်လို့ထုတ်ပြန်ထားပါတယ်ရှင်ဒီမုန်တိုင်းနဲ့ပတ်သက်ပြီးဘယ်ချက်တွေကအရေးကြီးလဲဆိုတော့ကိုကနဦးပြောပြပေးပါအောင်ရှင
်ဟုတ်ပါတယ်ခင်ဗျဒီဆိုင်ကလုန်းမိုခါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအတွက်ဆက်ဆက်စဉ်းစားရမယ့်အဓိကချက်3ချက်ရှိတယ်လို့ကျွန်တော်ဆိုချင်ပါတယ်ဆိုတော့ဒီအချက်တွေကိုကျွန်တော်တစ်ချက်ချင်းဆွေးနွေးတော့ပါမယ်ဆိုတော့ပထမဦးဆုံးအနေနဲ့ကတော့ဒီသဘာဝဘေးအန္တရာယ်ကပ်ဘေးတွေနဲ့မြန်မာလူအဖွဲ့အစည်းရဲ့ရုန်းကန်နှိုးထနိုင်စွမ်းဟာအရေးကြီးပါတယ်ဆိုတော့ဆက်ရနာသိမ်းပြီးနောက်ပိုင်းမှာအလုံးသိတဲ့အတိုင်းပဲမြန်မာနိုင်ငံကရပ်ဖလူမှုအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍဟာမေးမိန်တော့ခဲ့တာပါပြီးတော့ဒီလူအဖွဲ့အစည်းရဲ့လူမှုအရင်းအနှီးလို့ခေါ်တဲ့ရက်သေးရော်ထဲမှာတာရင်နာရေးဒီအပြန်အလှန်ကူညီစောင့်ရှောက်ကြဖို့အတွက်ငွေပင်ငွေရင်းလူရင်းစိတ်ရင်းနဲ့ယုံကြည်အားကိုးရတဲ့လူနေမှုဘဝမျိုးဟာအတော်လေးကိုလည်းရိုင်းနဲ့ပျက်စီးသွားတာကိုတွေ့ရပါတယ်။ဒီအချက်ကအတော်လေးကိုအရေးကြီးပါတယ်။အထူးသဖြင့်သဘာဝဘေးအန္တရာယ်တွေကြောက်တဲ့အခါမှာတော့ဒီအရေးပေါ်ကူညီကိစ္စရေးလုပ်ငန်းတွေလုပ်ဖို့ဆိုတာဟာနိုင်ငံတကာအကူအညီတွေအပြင်လူ့ဖွဲ့စည်းတစ်ခုရဲ့ရုန်းကန်နှိုးထနိုင်စွမ်းနဲ့လူမှုအရင်းအနှီးကြွေဝါခြင်းဟာအများကြီးအရေးပါတာကိုတွေ့ရမှာပါ။ဒါကြောင့်လဲနောက်ထပ်ဖြစ်လာနိုင်တဲ့ El Niño ကပ်ဘေးရဲ့နောက်ဆက်တွဲသဘာဝဘေးအန္တရာယ်တွေကိုတုံ့ပြန်ရမှာဒီအချက်တွေသာမရှိဘူးဆိုလို့ရှိရင်မြန်မာလူဖွဲ့စည်းရတဲ့အတော်လေးကိုခက်ခဲသွားနိုင်ပါခင်ဗ
ျကိုကျော်ထအောင်ပြောသွားတဲ့အထဲမှာ El Niño ကပ်ဘေးအကြောင်းကိုအလေးထားပြီးပြောသွားတာလည်းတွေ့ရပါတယ်ရှင်ဆိုတော့ဒီ El Niño ကပ်ဘေးအကြောင်းနဲ့မြန်မာနိုင်ငံအကြောင်းလေးကိုလည်းနည်းနည်းလေးထပ်ပြီးတော့ပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ခင်ဗျအဓိကတော့ဒီ El Niño ကပ်ဘေးဆိုတာကတော့အလွယ်ပြောရမယ်ဆိုရင်ဒီကမ္ဘာကြီးပုံနှိပ်လာတဲ့ဖြစ်စဉ်နဲ့အတူတွဲပြီးတော့ပါလာတဲ့ဒီအလွန်မင်းပူပြင်း၆တွေ့နိုင်တဲ့ဖြစ်စဉ်ကိုဆိုလိုတာပါ။ဆိုတော့အဲ့ဖြစ်စဉ်ကပုံမှန်အားဖြင့်တော့၅နှစ်ကနေ9နှစ်အတွင်းမှာဒီဖြစ်စဉ်တွေဖြစ်ပေါ်လို့ရှိပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ဒီပညာရှင်တွေကနေပြီး2နှစ်ကနေ3နှစ်အတွင်းမှာတကြိမ်ဖြစ်ပေါ်လာတာမျိုးတွေ့ရတယ်လို့လည်းပြောကြပါတယ်။ဆိုတော့ DL Niño ဖြစ်စဉ်ရဲ့နောက်ဆက်တွဲတက်ရောက်မှုတွေအနေနဲ့ကတော့အပူချိန်တွေအဆမတန်များပြားလာတာ၊လူနေထိုင်ရာဒေသတွေမှာရေရှုတင်ရစာတွေရှာပါလာတာ၊ကောက်ပေးသီးနှံတွေပျက်စီးတာ၊ရေကြီးအောင်မိုးခေါင်လာတာအပြင်အခြားသောပြည်သူ့ကျောင်းမှရေဆိုင်ရာပြဿနာတွေကိုလည်းအများကြီးကြုံတွေ့ရနိုင်ပါတယ်။ဆိုတော့ဒီ Cyclone Mocha ဟာမြန်မာနိုင်ငံမှာကြုံနောက်ကြုံခဲ့ဖြစ်တဲ့သဘာဝဘေးအန္တရာယ်ကပ်ဘေးမျိုးမဟုတ်တော့ဘဲနဲ့အစွမ်းရောက်သဘာဝကပ်ဘေး El Niño ဖြစ်စဉ်ရဲ့ရှေ့ပြေးဖြစ်တယ်လို့လည်းယူဆနိုင်ပါတယ်။ဆိုတော့အထူးသဖြင့်ဒီနှစ်ဟာမြန်မာနိုင်ငံအတွက် El Niño သတိပေးချက်တွေကိုလည်းတွေ့ရပါတယ်။ဒါ့အပြင်ဒီမြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခဖြစ်စဉ်တွေရဲ့နောက်ဆက်တွဲလူမှုဒုက္ခပြဿနာတွေကိုရင်ဆိုင်နေရတဲ့တခုတည်းသောနိုင်ငံလည်းဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံအနေနဲ့ El Niño ကပ်ဘေးရဲ့နောက်ဆက်တွဲပြဿနာတွေကိုထပ်ပြီးရင်ဆိုင်ရမယ်ဆိုရင်တော့ကျွန်တော်တို့ဒီလူဖွဲ့စည်းရာလူမှုဒုက္ခတွင်းဆုံးကြနိုင်တဲ့ဒီကပ်ဘေးအစိုးကျဆောင်ဝန်တွေကိုဆက်ရောက်သွားနိုင်ပါတယ်။ဆိုတော့ဒီလိုမျိုးသာဖြစ်မယ်ဆိုရင်တော့မြန်မာလူဖွဲ့စည်းရာလည်းတောင်မင်းကိုမြောင်မင်းမကင်နိုင်တဲ့နေမှုတည်မှုတွေကိုရင်ဆိုင်ရပြီးတော့လူဖွဲ့စည်းတစ်ခုလုံးကလည်းဝါစီပြည်သူတို့တစားစီပြင်ကျဲသွားနိုင်ပါတယ်။
ဟုတ်ကဲ့ရှင်ခုနကကိုကျော်ထအောင်ပြောသွားသလိုပဲမြန်မာနိုင်ငံဟာစစ်အာဏာသိမ်းမှုရဲ့နောက်ဆက်တွဲလက်နက်ကင်ပဋိပက္ခတွေနဲ့ရင်ဆိုင်နေရတဲ့တိုင်းပြည်ဖြစ်တယ်လို့တတိုင်းပြည်လုံးမှာလည်းလက်နက်ကင်တပ်ဖွဲ့တွေအများကြီးပေါ်ပေါက်လာနေတာကိုလည်းတွေ့ရပါတယ်ဆိုတော့ဒီတဘာဝကပ်ဘေးတွေဟာဒီပဋိပက္ခအပေါ်မှာရောရိုက်ခတ်မှုတွေရှိလာနိုင်လားရှင်ဒါလေးကိုနည်းနည်းလေးဆွေးနွေးပေးပါအောင
်ဟုတ်ကဲ့ခင်ဗျဆိုတော့ဒီကိစ္စကလည်းတော်တော်လေးကိုအရေးကြီးပါတယ်ဒါကျွန်တော်အစမှပြောခဲ့တဲ့အချက်၃ချက်တည်းကဒါဒုတိယမြောက်အချက်ဖြစ်ပါတယ်ဗျဆိုတော့ ဒီလိုမျိုးတဘာဝကပ်ဘေးတွေဟာမြန်မာနိုင်ငံရဲ့ပဋိပက္ခကိုရေချိန်အနေနဲ့ရောဒီဖြစ်စဉ်အနေနဲ့ပါအကျိုးသက်ရောက်မှုတွေအများကြီးရှိနိုင်ပါတယ်အထူးသဖြင့်ဒီ cyclone mocha ကိုကြည့်မယ်ဆိုရင်လည်းတချို့ဟာတွေကတိတိတသားကိုတွေ့နိုင်ပါတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင်ဒီ cyclone mocha တိုက်ခတ်သွားတဲ့တိုင်းနယ်ပြည်နယ်၄ခုပါဆိုလို့ရှိရင်ဒီဆက်ရနာသိမ်းပြီးနောက်ပိုင်းမှာဖြစ်ပေါ်နေတဲ့လက်နက်ကိုင်ပဋိပက္ခဖြစ်စဉ်တွေမှာပုံစံမျိုးမျိုးနဲ့ပါဝင်နေကြတဲ့ဒေသတွေဆိုတာကိုတွေ့နိုင်ပါမှာဆိုတော့ဒီမူနိုင်ရဲ့အဖြတ်ဆုံးအားပြင်းထန်မှုဟာအတော်လေးလေးများပြားပါတယ်ဒါပေမဲ့ဒီပျက်စီးဆုံးရှုံးမှုတွေကိုပြန်ကြည့်မယ်ဆိုရင်တော့စစ်ကောင်စီအတွက်တော့အများကြီးရခက်မှုမရှိအောင်လည်းကျွန်တော်တို့တွေ့နိုင်ပါတယ်ဆိုတော့ဒီဒေသ၄ခုရဲ့အခွန်အခောက်ရောင်းဝယ်နဲ့ GDP တန်ဖိုးဟာစစ်ကောင်စီအတွက်တော့များများဆဆလည်းမရှိပါဘူးဒါပေမဲ့ဒီဒေသမှာမှီခုန်နေကြတဲ့ပြည်သူလူထုနဲ့အဲ့ဒီပြည်သူလူထုကိုပဲအခြေပြုနေရတဲ့တော်လှန်ရေးတပ်ဖွဲ့ရဲ့အတွက်ကတော့အများကြီးရခက်မှုရှိနိုင်ပါတယ်ဘာကြောင့်လို့ပြောရလဲဆိုရင်ကျွန်တော်တို့ဒီရှားပါတဲ့အရင်မြင့်တွေကိုမိခိုနေရတဲ့အတွက်ကြောင့်ပါပဲဒီလိုမျိုးမုံတိုင်းရဲ့အဖြတ်ဆုံးအားကြောင့်ပဲရှားပါတဲ့အရင်မြင့်တွေကလည်းဖိတ်ယူပြီးတော့ရက်ရော်ပြန်လေထူထောင်ရင်းနဲ့ကို့အဖွဲ့စည်းရဲ့ရှင်သန်ရည်တည်ရေတို့အတွက်ပို့ပြီးတော့တုံးရမှာပါဒါစစ်ကောင်စီအတွက်တော့မြန်မာစကားပုံမှာပါတယ်လို့မျက်ဖြူဆိုင်လေဆရာကြိုက်လေဆိုတဲ့အခြေအနေမျိုးပါပဲဒါအပြင်ဒီတော်လန်ရေးတက်ဖွဲ့တဲ့အတွက်ကကြတော့လေမူရင်းလက်ငုပ်ဒီလက်နက်ကင်တော်လန်မှုလုပ်ငန်းစဉ်တွေကိုနှောင့်နှေးသွားစေနိုင်ပါတယ်ဆိုတော့ဒီအချက်ဟာအခုလိုမျိုးတဘာဝကပ်ပေးနဲ့ကြုံရတိုင်းမှာဒီဒေသမှာအခြေပြုပြီးလှုပ်ရှားရတဲ့လက်နက်ကင်တော်လန်ရေးတက်ဖွဲ့တဲ့အတွက်ကတော့ဒီရက်ရော်ပြန်လေထူထောင်ရေးနဲ့ကို့အဖွဲ့စည်းရဲ့ရှင်သန်ရည်တည်ရေတို့အကြားမှာဒီဗျာများပြီးတော့လုံးလေရှာလေလိုက်ပြီးတော့အခြေအနေမျိုးတွေကိုဆိုက်ရောက်သွားနိုင်ပါခင်ဗျာ
ဟုတ်ကဲ့အခုကိုကျော်ထောင်ပြောသွားတဲ့အချက်နှစ်ချက်အပြင်ဒီလိုမျိုးတဘာဝကပ်ဘေးတွေဟာအခြားဘယ်ချက်တွေကိုရောရိုက်ခတ်မှုရှိနိုင်မလဲရှင်ဥပမာဒီဒေသမှာနေထိုင်နေတဲ့သူတွေဖို့ဒီလိုကပ်ဘေးတွေကြောင့်ရေကြီးရမျက်နှုတ်ရအဆုလိုက်အပြုံလိုက်ပြောင်းပြီးနေထိုင်ရတာမျိုးတွေရောဖြစ်နိုင်တော့ဒီချက်ကရောဘာတွေတက်ရောက်နိုင်မလဲဆိုတာကိုရောပြောပြပေးပါအောင်ရှင
်ဟုတ်ကဲ့မှန်ပါတယ်ခင်ဗျဆိုတော့ဒီအချက်ကလည်းအများကြီးတက်ရောက်မှုရှိနိုင်ပါတယ်ဆိုအထူးသဖြင့်ဒီလိုမျိုးအစွမ်းရောက်ကပ်ဘေးတွေဟာတစ်ချိန်တစ်ခါလေးနဲ့တိတ်ပြီးတော့မတိတာပဲမှဒီမကြာခဏဆိုသလိုဖြစ်လာတယ်ဆိုရင်တော့လူတွေဟာဒီဒေတာကနေပြီးတော့ပုံစံမျိုးစုံနဲ့နေရာရွှေ့ပြောင်းမှုတွေအတိုက်အမြုံအစည်းပြေသလိုပြောင်းကျင်းနေထိုင်လာမှုတွေအပြင်ပြောင်းရွှေ့လာကြတဲ့ဒေတာတွေမှာအရင်တုန်းကရှိနေတဲ့လူတွေနဲ့အစ်စ်ပြောင်းလာတဲ့လူတွေအကြားမှာတဟဆာတာဖြစ်ဖို့ခက်ခဲတာတွေကိုလည်းကျွန်တော်တို့ကြုံတွေ့ရနိုင်ပါတယ်ဆိုတော့ဒီလိုမျိုးလူသားရွှေ့ပြောင်းတွေတာကြုံလာခဲ့မှဆိုရင်မြန်မာနိုင်ငံရဲ့ရှင်ရင်းဆွေးနိုင်ငံရေးပြဿနာတွေအထူးသဖြင့်ပြောရမယ်ဆိုရင်တော့ဒီ Federal Unit တိစောက်ပုံကိစ္စတွေကအသွင်တစ်မျိုးပြောင်းသွားနိုင်ပါတယ်ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့ဒီအရင်အမြင်မျှဝေသုံးစွဲမှုတွေအကြောင်းပဲလူမျိုးစုတွေအကြားမှာပဋိပက္ခပုံစံအစ်စ်တွေလည်းတိုးလာနိုင်ပါတယ်ဆိုတော့ဒီလိုမျိုးအခြေအနေတွေဟာကျွန်တော်တို့ဒီဆယ်စုနှစ်တခုအတွင်းမှာတောင်မှမြေဝေါ်ထင်ထင်မြင်တွေးရနိုင်တဲ့အခြေအနေတွေလည်းရှိနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီအချက်၃ချက်လုံးဟာဒီ cyclone mocha နဲ့ဆက်ဆက်ပြီးမြန်မာနိုင်ငံအတွက်အရေးကြီးတဲ့အချက်တွေပဲဖြစ်ပါတယ်ဒီအချက်တွေနဲ့ပတ်သက်ပြီးဖြစ်တဲ့အခြေအနေတွေကိုလည်းချုပ်ပြီးတော့ပြောပြပေးလို့ရနိုင်မလားရှင်အထူးသဖြင့်ဒီပြဿနာတွေကချက်ချင်းလက်ငယ်ရိုက်ခတ်မှုတွေရှိလာနိုင်တယ်လို့အနာဂတ်မှာပြင်းပြထန်ထန်ရိုက်ခတ်မှုတွေလည်းရှိမယ်လို့ခန့်မှန်းနိုင်ပါတယ်။ဒါအပြင်ဘလိုမျိုးကြိုတင်ပြင်ဆင်မှုတွေနဲ့ရှေ့ဆက်သွားနိုင်ကြမလဲဆိုတာကိုပါဆွေးနွေးပေးစီချင်ပါတယ်ရှင
်။ဟုတ်ဟုတ်ကဲ့ခင်ဗျ။ဆိုတော့ရှေ့ကပြောတော့ခဲ့တဲ့အချက်၃ချက်ကဒီ cyclone mocha နဲ့ပတ်သက်ပြီးတော့စဉ်းစားတဲ့အခါမှာထည့်သွင်းစဉ်းစားတဲ့အချက်တွေဖြစ်ပါတယ်။ဟုတ်ပါတယ်ဒီဟာတွေရဲ့နောက်ဆက်တွဲအနေနဲ့လည်းပြဿနာတွေကိုကျွန်တော်တို့ဘလိုပြင်ဆင်မှုတွေနဲ့ရှေ့ဆက်နိုင်မလဲဆိုတာကိုလည်းအသေးစားစဉ်းစားထားဖို့လိုအပ်ပါတယ်။ဆိုဒီအားနဲ့ပတ်သက်ပြီးတော့လေကျွန်တော်အချက်၃ချက်လောက်ကိုအကြံပြုတင်ပြချင်ပါတယ်ဆိုပထမတစ်ခုကတော့ဒီလူမှုဖွဲ့စည်းတွေရဲ့ရုံးကန်နှိုးထားနိုင်စွမ်းကိုပို့ပြီးတော့အင်အားရှိလာအောင်ပို့ပြီးတော့ခံနိုင်ရည်ရှိလာအောင်ပို့ပြီးတော့ဒီရုံးကန်နိုင်စွမ်းရှိလာအောင်လုပ်ဖို့လိုအပ်ပါတယ်ဆိုတော့အထူးသဖြင့်ဒီလူဖွဲ့စည်းတွေမှာလူမှုအရင်းအနှီးတွေပိုများလာအောင်ပို့ပြီးတော့လုံနိုင်ကိုင်နိုင်ဖြစ်လာအောင်ဘလို့အခြေခံကောင်းတွေလိုအပ်မလဲဆိုတာကိုအသေးစားလေ့လာပြီးတော့ပြင်ဆင်နိုင်ဖို့လိုအပ်ပါတယ်ဗျဆိုတော့ဒါမှလည်းဒီအစွမ်းရောက်သဘာဝကပ်ဘေးတွေကိုရင်ဆိုင်တုံ့ပြန်တဲ့နေရာမှာပို့ပြီးတော့ထိထိရောက်ရောက်နဲ့စနစ်တကျတုံ့ပြန်နိုင်မှာဖြစ်ပါတယ်ဆိုတော့ဒါပထမအချက်ပါဆိုတော့ဒုတိယတစ်ခုအနေနဲ့ကတော့ကျွန်တော်ဒီလိုမျိုးသဘာဝကပ်ဘေးတွေနဲ့ကြုံရတိုင်းမှာစစ်ကောင်စီဘက်ကဒီစီရင်နိုင်ငံရေးအပြင်လူသားချင်းစာနာမှုအကူအညီတွေလက်ခံဖြန့်ဖြူးရဲ့ကိစ္စတွေမှာပါလက်ဦးမှုအကျိုးများရယူနိုင်တဲ့အခြေအနေတွေရှိနေပါတယ်ဆိုတော့ဒီလိုအခြေအနေတွေမှာဘလို့ပုံနဲ့ကျွန်တော်တို့ပြန်လေတုံ့ပြန်မလဲဆိုတော့မဟာဗျူဟာစဉ်းစားချက်တွေကျွန်တော်တို့နီးဗျူဟာစဉ်းစားချက်တွေပြင်ဆင်ထားဖို့တင်ပါတယ်ဆိုတော့ဒီလိုမျိုးအစွမ်းရောက်သဘာဝကပ်ဘေးတွေကြုံရတိုင်းမှာကျွန်တော်တို့အနေနဲ့ဒီတစုံလုံးကိုခြုံငုံပြီးတော့ပြင်ဆင်ထားတဲ့အရေးပေါ်တုံ့ပြန်မှုအစီအမံတွေအချက်အလက်တွေနီးစနစ်တွေကိုပြင်ဆင်ထားမှုမရှိဘူးဆိုလို့ရှိရင်အများရန်လို့စည်ရေးနိုင်ငံရေးတန်တမန်ရေးတွေမှာလည်းစစ်ကောင်စီကအမျက်ထုတ်တာမျိုးတွေကိုကျွန်တော်တို့ခံရနိုင်ပါတယ်နောက်ဆုံးတစ်ခုကတော့ဒီလိုမျိုးသဘာဝကပ်ဘေးတွေကြုံရတိုင်းမှာဒီနိုင်ငံတကာအကူအညီတွေကိုရအောင်ယူနိုင်ဖို့လိုအပ်တယ်ဆိုတဲ့အချက်ဖြစ်ပါတယ်ဆိုတော့ငကိုကလေးကမှရှိနေပြီးတော့ လူမှုဒုက္ခအမျိုးမျိုးကိုခါစီခံနေရတဲ့နိုင်ငံဟာဒီနိုင်ငံတကာရဲ့အမြင်မှာတေမထူးနေမထူးတိုင်းပြည်ဖြစ်နေပြီဆိုတဲ့အမြင်မျိုးဒါမှမဟုတ်လက်ဝင်ရှိုးတာမျိုးမလုပ်သင့်တဲ့လက်ဆောင်သင့်တဲ့တိုင်းပြည်ဖြစ်နေပြီဆိုတဲ့အခြေအနေမျိုးဖြစ်မသွားအောင်ဘယ်လိုလုပ်ကြမလဲဆိုတာအသေးစားကိုစဉ်းစားသင့်ပါတယ်ခင်ဗျာ။ဆိုတော့အထူးသဖြင့်ဥတုပေးဒီပဋိပက္ခပေးလူမှုဒုက္ခပေးဒီဘေးသုံးပေးရဲ့ဆိုဂျိုကွင်းဆက်ကနေပြီးတော့ထပ်ပေါက်ရှာနိုင်ဖို့အတွက်တီထွင်ကြံစားမှုရှိတဲ့နီလန်အစ်စ်တွေကိုအားလုံးဝိုင်းပြီးတော့ဝိုင်းဝန်းအဖြေရှာဖို့သင့်ပါတယ်။
ဟုတ်ကဲ့အခုလိုကြည်ကြဲပြပြန်ဆွေးနွေးပေးသွားတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဟုတ်ကဲ့အခုလိုမျိုးဆွေးနွေးခွင့်ရရှိတဲ့အတွက်လည်းကျေးဇူးအများကြီးတင်ရှိပါခင်ဗျာ
။နားဆင်မိခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ ISP မြန်မာကနေစိုက်ကလုံးမူခအန်နီညိုရှိပြင်းနဲ့မြန်မာပဋိပက္ခအနာဂတ်ဆိုတဲ့အကြောင်းအရာကိုဆွေးနွေးခဲ့တာဖြစ်ပါတယ်။